This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘေးတို့မှကင်ဝေးပြီးကိုစိန်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်စက်တင်ဘာလ29ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယို NUG စီရီသတင်းအကောင်းဆုံးချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ဗီဒီယို NUG စီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးစီရီသတင်းအနေဖြင့်အကြံဖတ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တင်ကြားရေးအတက်ပညာတက်ကသူမူလာတန်းပညာရေးအထူးပြုဒုတိယနှစ်ကျောင်းသူမတ်ထမိုးဦးကြဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းဒဇယ်မြို့နယ်ကန်ထူးမရွာကိုအကြံဖတ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်တာကြောင့်တင်ကြားရေးတပ်ပညာတက်ကသူမူလာတန်းပညာရေးအထူးပြုဒုတိယနှစ်ကျောင်းသူမတ်ထမိုးဦးကြဆုံးခဲ့တယ်လို့ဂျာကာလာတက်ကသူကောင်စီတင်ကြားရေးတပ်ပညာတက်ကသူကထုတ်ဖော်ပြောဆိုလိုက်ပါတယ်။အကြံဖတ်စေအုပ်စုကစက်တင်ဘာလ26ရက်နေ့မနက်7:38မိနစ်မှာကန်ထူးမရွာကအပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားပြီးပေါင်900ဘုံနှလုံးနဲ့တိုက်ခိုက်ခဲ့တာကြောင့်တင်ကြားရေးတက်ပညာတက်ကသူမူလာတန်းပညာရေးအထူးပြုဒုတိယနှစ်ကျောင်းသူမတ်ထမိုးဦးကြဆုံးခဲ့တာလို့ဆိုပါတယ်။ကြဆုံးသွားသူဟာတင်ကြားရေးအတက်ပညာတက်ကသူပညာရေးဘွဲ့မူလာတန်းပညာရေးအထူးပြုဒုတိယနှစ်ကျောင်းသူဖြစ်ပြီးပရမနှစ်ဝက်မှာခုံအမတ် 24PM163 နဲ့ပညာသင်ယူနေတဲ့မတ်ထမိုးဦးဖြစ်တယ်လို့အသိပေးထားပါတယ်။အပြစ်ကင်းစွာအမှန်တရားဘက်ကရဲရဲဝံ့ဝံ့ယက်တည်ရင်းအသက်ပေးလိုက်ရတဲ့မတ်ထမိုးဦးဟာတက္ကသိုလ်ဝန်ထမ်းစာမေးပွဲကိုထူးချွန်စွာအောင်မြင်ခဲ့သူတဦးဖြစ်တဲ့အပြင်တင်ကြားရေးအတက်ပညာတက္ကသိုလ်မှလည်းသွက်လက်ထက်မြက်တဲ့ကျောင်းသူတယောက်ဖြစ်တယ်လို့ဂျာကာလာတက္ကသိုလ်ကောင်စီတင်ကြားရေးတက်ပညာတက္ကသိုလ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အနာဂတ်ပညာရေးကာလမှာဆရာကောင်းတယောက်ဖြစ်လာနိုင်တဲ့သမီးကောင်းယတနာတယောက်ဆုံးရှုံးခဲ့ရတဲ့အတွက်မိသားစုနဲ့ထပ်တူတင်ကြားရေးတက်ပညာတက္ကသိုလ်ဆရာဆရာမတွေနဲ့တငယ်ချင်းကျောင်းသားကျောင်းသူတွေအထူးဝမ်းနည်းရတယ်လို့ဂျာကာလာတက္ကသိုလ်ကောင်စီတင်ကြားရေးတက်ပညာတက္ကသိုလ်ကထုတ်ပြန်ထားပါတယ်။စကိုင်းတိုင်းဒဇယ်မြို့နယ်ကကန်ထူးမရွာကိုအကြံဖတ်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်တင်ကြားရေးတက်ပညာတက္ကသိုလ်မူလာတန်းပညာရေးအထူးပြုဒုတိယနှစ်ကျောင်းသူမတ်ထမိုးဦးအပါအဝင်ရက်သားပြည်သူ၈ဦးထပ်မံတည်ဆုံပြီး12ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ဝိုင်းမော်မြို့နယ်လမြန်ရွာတိုက်ပွဲမှာခမရ318တည်ရင်မှုတည်ဆုံတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်လမြန်ရွာတိုက်ပွဲမှာခမရ318တပ်ကတည်ရင်မှုအဆင့်ရှိသူတည်ဆုံသွားတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။တည်ဆုံသွားသူဟာမြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခလက်အောက်ခံတနိုင်းမြို့အခြေဆိုင်အမှတ်318ချေမြန်တည်ရင်ခမရ318ကတည်ရင်မှုလို့ဆိုပါတယ်။လမြန်ဒေသမှာရှိတဲ့ရှေတန်းယာယီစခန်းကိုစစ်ဆေးနေချိန်စတေမလာ26ရက်ညနေ6နာရီခွဲအချိန်မှာ KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်တာခံရပြီးဒဏ်ရာရသွားတာကြောင့်ခေါ်ထုတ်သွားချိန်လမ်းမာတွင်တေဆုံသွားတာလို့ကချင်စစ်ရေးသတင်းရင်းမြစ်တူကအသိပေးပါတယ်။ KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်တာခံခဲ့ရတဲ့တပ်ရင်းမှုပြင်းထန်စွာဒဏ်ရာရသွားတာကြောင့်မြစ်ကြီးနားစေးရုံကိုကားနဲ့ခေါ်သွားချိန်လမ်းမာတွင်တေသွားတာလို့အခြားစစ်ရေးသတင်းရင်းမြစ်ကလည်းပြောပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA တင်ပိုက်ထားတဲ့ကမ်ပိုက်တီဒေသကိုပြန်ရဖို့အကြံဖတ်စစ်တပ်ဟာဩဂုတ်လကုန်ပိုင်းကစပြီးဝိုင်းမော်မြို့နယ်လမြန်ရွာဘက်ကနေထိုးစစ်ဆင်လာတာကို KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကခုခံတိုက်ခိုက်နေတာကြောင့်စစ်တပ်ဟာရှေ့ဆက်မတိုးနိုင်ပဲ လက်မြန်ဒေတာမာရင်တိုက်ပွဲတွေဆက်ဖြစ်နေတာလို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတဲကုန်းမှာပြည်သူပိုင်းအိမ်တွေကိုမီးရှို့ပြီးပြန်လာတဲ့စစ်သားတွေကိုမိုင်းဆွဲတိုက်ခိုက်မှုမှာစစ်သား2ဦးသေပြီး2ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းပြည်ခရိုင်တဲကုန်းမြို့နယ်တင့်နေတော်အုပ်စုပန်းမင်ကုန်းရွာအောင်စီတာရက်ကွက်ကပြည်သူပိုင်းအိမ်တွေကိုမီးရှို့ပြီးပြန်လာတဲ့စစ်သားတွေကိုမိုင်းဆွဲတိုက်ခိုက်ခဲ့တာမှာစစ်သား2ဦးသေပြီး2ဦးဒဏ်ရာရသွားတယ်လို့ပေါင်းတယ်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တရင်3601ကဒီနေ့စက်တင်ဘာလ29ရက်မှာထုတ်ပြန်လာပါတယ်။ပြည်သူပိုင်းအိမ်တွေကိုမီးရှို့ပြီးတဲကုန်းမြို့ဘက်ကပြန်လာတဲ့စစ်သားတွေကိုစက်တင်ဘာလ24ရက်နေ့ကမိုင်းဆွဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ပေါင်းတယ်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တရင်3601ကအသိပေးထုတ်ပြန်လာတာဖြစ်ပါတယ်။ဒီစစ်သားတွေဟာတဲကုန်းမြို့ကဖြစ်ပြီးဆိုင်ကယ်14စီးနဲ့ပြန်လာချိန်မှာဗျူဟာ21ကိုကဲမှုအောက်မှာရှိတဲ့တရင်3601တပ်ခွဲ9ကရဲဘော်တွေမိုင်းဆွဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။မိုင်းဆွဲတိုက်ခိုက်ခံရတဲ့စစ်သားတွေဘက်ကလက်နက်ငယ်တွေနဲ့ပြန်လည်ပစ်ခတ်တာမျိုးရှိပေမဲ့တော်လရင်ရဲဘော်တွေထိခိုက်ဒဏ်ရာရတာမရှိဘူးလို့လည်းသိရပါတယ်။တေဆုံးစစ်သားတွေနဲ့ဒဏ်ရာရစစ်သားတွေကိုတဲကုန်းမြို့ပေါ်မှာရှိတဲ့စစ်သားတွေကကားနဲ့လာတည်သွားပြီးရွှေတောင်မြို့မှာရှိတဲ့ဂရင်းတရားစစ်ဆေးရုံကိုပို့ထားတယ်လို့ပေါင်းတယ်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်မတော်တရင်3601ကအသိပေးပါတယ်။ပြည်သူ့ကာကွယ်ရေးတပ်တွေအနေနဲ့စစ်ရေးအရှိန်မြှင့်ထားတဲ့အတွက်ဒေသနေပြည်သူတွေအနေနဲ့အကြမ်းဖက်စစ်တပ်အထိုင်စခန်းတွေစစ်ဆေးရေးဂိတ်တွေကိုရှောင်ရှားသွားလာကြဖို့တော်လိုင်းတပ်ဖွဲ့တွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစီးရဲတဲ့နေဖြင့်လုံညုံရေးအခြေအနေအရနမ်မဲခုံလိုင်းနန်းဖာနဲ့ဒီပေါင်းခုမြို့နယ်တို့မှာတော်လိုင်းအင်အားစုဘက်ကညမထွက်ရအမိန်ထုတ်တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်တဲမှာပါတဲ့နမ်မဲခုံလိုင်းနန်းဖာနဲ့ဒီပေါင်းခုမြို့နယ်တို့မှာလုံညုံရေးအခြေအနေအရတော်လိုင်းအင်အားစုတွေဘက်ကညမထွက်ရအမိန်ထုတ်ပြန်လိုက်ပါတယ်။အဲဒီမြို့နယ်တွေမှာရှိတဲ့မြို့နယ်ပူးပေါင်းအုပ်ချုပ်ရေးကော်မတီတွေကမနေ့စက်တင်ဘာလ26ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။နမ်မဲခုံလိုင်းနန်းဖာနဲ့ဒီပေါင်းခုမြို့နယ်တို့မှာစစ်ရေးပြင်းထန်လာတာနဲ့အတူစစ်တပ်ကလုံမဲ့ရွေးကောက်ပွဲအောင်နိုင်ရေးအတွက်စစ်တပ်ဒလန်ခိုးဆိုးလူနိုင်တွေဟာပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးနဲ့အေးချမ်းသာယာရေးထိခိုက်အောင်လှုံ့ဆော်လာတယ်လို့အသိပေးထားပါတယ်။အဲ့ဒီမြို့နယ်3ခုမှာလုံခြုံရေးဆိုင်ရာကိစ္စတွေဆောင်ရွက်ဖို့လိုအပ်နေတာကြောင့်3မြို့နယ်ပူးပေါင်းအုပ်ချုပ်ရေးကော်မတီဝင်တွေနဲ့ပြင်းနီပြည်တော်လိုင်းတပ်ပေါင်းစုကတာဝန်ရှိသူတွေတွေ့ဆုံပြီးအခုလိုဆုံးဖြတ်ခဲ့တာလို့ရှင်းပြထားပါတယ်။ဒါကြောင့်အဲ့ဒီမြို့နယ်တွေမှာစစ်ရေးအရသွာလာလှုပ်ရှားနေတဲ့တပ်ဖွဲ့ဝင်တွေနဲ့အရေးပေါ်ကိစ္စတွေဖြစ်တဲ့ကျန်းမာရေး၊နာရေးလိုလိုအပ်ချက်တွေအရသွာလာရမဲ့သူတွေကလွဲပြီးည9နာရီကနေမနက်4နာရီအတွင်းဖြတ်တန်းသွာလာတာမျိုးမလုပ်ဖို့တတိပေးထားပါတယ်။ဒါအပြင်လုံခြုံရေးဆိုင်ရာလိုအပ်ချက်အရကင်းနီပြည်ရဲတပ်ဖွဲ့ KSB တရင်တပ်ဖွဲ့တွေအုတ်ချိုရဲ့အဖွဲ့တွေရဲ့စစ်ဆေးမေးမြန်းမှုတွေကိုကြည်ကြည်ဖြူဖြူလက်ခံပေးဖို့လဲဒေသနေပြည်သူတွေကိုတိုက်တွန်းထားပါတယ်။စက်တင်ဘာလ18ရက်နေ့တုန်းကလည်းဒီမော့ဆိုနောက်ဖက်ချမ်းမှရှိတဲ့ချယ်ရီကုန်းကနေဒေါ်တဝီ SQ အထိလမ်းမကြီးတစ်လျှောက်ည9နာရီကနေမနက်9နာရီအတွင်းဖြတ်တန်းသွားလာခွင့်ကိုစစ်ရေးတင်းမာမှုကြဆင်းတဲ့အထိစစ်ဆေးသွားမယ်အကြောင်းထုတ်ပြန်ထားတယ်လို့ဒေသတွင်းသတင်းတွေအရသိရပါတယ်။အခုလိုအသိပေးထုတ်ပြန်ရတာဟာအများပြည်သူအကျိုးအတွက်ထုတ်ပြန်တာဖြစ်တဲ့အတွက်ပြည်သူလူထုတရအလုံးလိုက်နာပေးကြဖို့မြို့နယ်ပူပေါင်းအုပ်ချုပ်ရေးကော်မတီတွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အမျိုးသမီးများနှင့်ကလေးငယ်များအပေါ်လိုက်နာရမည်ကျင့်ဝတ်များ1အမျိုးသမီးများအားကာယင်ဒရီပျက်စီးစေခြင်းအဆက်ခွဲခြင်းရုံညံ့စေခြင်းလိမ်မိုင်းဆိုင်ရာခေါင်းပုံဖြတ်အမျက်ထုတ်ခြင်းအကြမ်းဖက်ခြင်းမပြုလုပ်ရ2အရွယ်မရောက်သေးသောကလေးများအားလိမ်ပိုင်းဆိုင်ရာထိတွေ့ဆက်ဆံခြင်းအကြမ်းဖက်ခြင်းမပြုလုပ်ရ
Video Energy မှဆက်လက်အသံလွှင့်ပေးနေပါတယ်။စီးရီးသတင်းကောက်နှုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုချိန်အားစပြီး2025ခုနှစ်စက်တင်ဘာလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဦးဆောင်ပါဝင်မှုကိုပြည်သူလူထုတရက်လုံးအလိုရှိနေစေလို့ NUG ယာယီသမ္မတပြောတဲ့သတင်းကိုတင်ပြပေးပါမယ်လူထုလူလတ်ခွင့်အတွက်အမခံချက်ရှိတဲ့အခြေအနေကိုဖန်တီးဖို့တမိုင်းအစင်းကကြီးမားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဦးဆောင်ပါဝင်မှုကိုပြည်သူလူထုတရက်လုံးအလိုရှိနေကြစေလို့အမျိုးသားညီညွတ်ရေးအစိုးရ ယာယီသမ္မတဒူဝါလက်ရှိလာကပြောကြားလိုက်ပါတယ်။ဒီကနေ့စက်တင်ဘာလ29ရက်နေ့မှာကြာရောက်တဲ့ NLD တီထောင်ကျင်း38နှစ်ပြည့်အခမ်းအနားမှာယာယီသမ္မတကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တမိုင်းပြည်တာဝန်တွေကိုဆက်လက်ထမ်းဆောင်နေမယ်လို့ယုံကြည်ကြောင်းနဲ့ဆရာနာရှင်စနစ်စံကျင်ရေးအပါအဝင်ဆရာနာရှင်စနစ်ကိုတက်ဆိုးရှိအောင်အထောက်ပံ့ပေးမယ်အတူရောင်ရွေးကောက်ပွဲလိုလုပ်ရက်တွေကိုစံကျင်တဲ့နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မျိုးရွတ်လိုင်းအင်အားစုအားလုံးနဲ့တသားတည်းရှိနေပြီးဥဆောင်ဥရွတ်ပြုပါဝင်နေမယ်လို့ယုံကြည်ကြောင်း NUG ယာယီသမ္မတကပြောကြားထားပါတယ်။ဒါ့အပြင်မျိုးရွတ်လိုင်းရေးမှာအားလုံးပါဝင်တဲ့နိုင်ငံရေးအခင်းအကျင်းဖြစ်လာအောင်ဆက်လက်ကူညီပေးဖို့NUG ယာယီသမ္မတကမြစ်တာရက်ခံထားပါတယ်။မျိုးဥတော်လည်ရေးမှာရှိတဲ့အင်အားစုအားလုံးဆရာနာရှင်စနစ်စန့်ကျင်ရေးနဲ့ Federal Democracy တီထောင်ရေးတို့မှာခိုင်မာတဲ့နိုင်ငံရေးပြင်ရင်တွေကြေကြေပြန့်ပြန့်ရရှိလာဖို့ NLD ရဲ့ပါဝင်ဆောင်ရွက်မှုတွေဟာပြည်ထောင်စုအရေးတစ်ခုလုံးအတွက်အထူးအရေးကြီးတယ်လို့လည်း NUG ယာယီသမ္မတကပြောကြားထားပါတယ်။မျိုးဥတော်လည်ရေးဟာလွန်ခဲ့တဲ့နှစ်ပေါင်း38နှစ်ကစတင်ခဲ့တဲ့ဒီမိုကရေစီလှုပ်ရှားမှုရဲ့အစက်လို့ယူဆနိုင်ပြီးတော့အဲ့ဒီလှုပ်ရှားမှုမှာ NLD ဟာကြီးမားတဲ့နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်မျိုးဥတော်လည်ရေးခေါင်းဆောင်အားလုံးကိုစား NUG ယာယီသမ္မတက NLD ရဲ့ခရယကံမြောက်ပေးဆက်မြုံနှံမှုတွေကိုလေးလေးနက်နက်ဂုဏ်ပြုထားပါတယ် NLD အကြောင်းပြောရင်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကိုမိထားဖျောက်ထားလို့မရကြောင်းနဲ့ဒေါ်အောင်ဆန်းစုကြည်ဟာ NLD ပါတီရဲ့အဖွဲ့ခေါင်းဆောင်ဆိုတာထက်နိုင်ငံရဲ့အဖိုးမဖြစ်နိုင်တဲ့ခေါင်းဆောင်တဦးဖြစ်တယ်လို့လည်း NUG ယာယီသမ္မတကပြောကြားထားပါတယ်ဒါကြောင့်စစ်ကောင်းဆောင်မင်းအောင်လှိုင်နဲ့စစ်အုပ်စုရဲ့မတရားဖမ်းဆီးချုံနှောင်ခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့မတရားဖမ်းဆီးချုံနှောင်ခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးကြိုးပမ်းနေကြဆဲဖြစ်တယ်လို့ယာယီသမ္မတကပြောကြားထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အာဏာသိမ်းစစ်တပ်ကလုံးမဲ့အတူအောင်ရွေးကောက်ပွဲအကောင့်ထဲမပေါ်ရေးမိဘအင်အားစုတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ NLD ပါတီကြေညာတဲ့သတင်းကိုတင်ပြပေးပါမယ်။အာဏာသိမ်းစစ်တပ်ကလုံးမဲ့အထူးရောင်ရွေးကောက်ပွဲအကောင့်ထဲမပေါ်ရေးမိဘအင်အားစုတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟုအလုပ်ကော်မတီကကြေညာလိုက်ပါတယ်။ဒီကနေ့စက်တင်ဘာလ29ရက်နေ့မှာကြာရောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တီထောင်ခြင်း38နှစ်ပြည့်တဲ့နေ့မှာအခုလိုကြေညာလာတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာစတင်တီထောင်စဉ်ကတည်းကအများပြည်သူတို့ရဲ့စံသားနဲ့ကိုက်ညီပြီးအခြေခံလူအခွင့်အရေးတွေကိုအာမခံတဲ့စစ်မှန်တဲ့ဒီမိုကရေစီဖြစ်ပေါ်လာစေရေးနောင်လာမယ့်ခေတ်အဆက်ဆက်မှာလေမြန်မာနိုင်ငံဟာပြည်သူလူထုစံသားနဲ့အညီဒီမိုကရေစီပြည်ထောင်စုကြီးအဖြစ်ပေါ်ထွန်းစေရေးနဲ့အာဏာရှင်ဆန်ပြီးတော့ပြည်သူလူထုကိုဖိစီးနှိပ်စက်မဲ့နိုင်ငံရေးစနစ်မျိုးပြန်လည်ထုံကားလာခြင်းမရှိစေရေးစတဲ့ရည်ရွယ်ချက်တွေနဲ့ဖွဲ့စည်းတည်ထောင်ခဲ့တဲ့ပါတီလို့ဆိုထားပါတယ်။အဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေဖြစ်တဲ့ဦးတင်ဦးဒေါအောင်ဆန်းစုကြည်ဦးဝင်းတင်တို့ဟာပြည်သူလူထုအကျိုးစီးပွားကိုဦးထိပ်ထားပြီးတော့အမျိုးအမြင်ကြီးစွာကိုကျိုးစွန်ဦးဆောင်ခဲ့မှုတိုင်းသားလူမျိုးများလူတုလူတန်းစားအလွှာအသီးသီးကပြည်သူလူထုရဲ့ကိုယ်တိုင်ပါဝင်မှုထောက်ခံခဲ့မှုတို့ကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာရှင်ပြိုင်ခဲ့သမျှရွေးကောက်ပွဲတိုင်းမှာတောင်ပြိုကမ်းပြိုအပြတ်အသတ်အနိုင်ရခဲ့တယ်လို့အသိပေးထားပါတယ်။2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာလည်းနိုင်ငံရေးပါတီ92ပါတီအနက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာမေဆန်ဒါနဲ့အားလုံးရဲ့82.36ရာခိုင်နှုန်းအနိုင်ရခဲ့ပြီးတော့လွတ်တော်ကိုယ်စားလှယ920ဦးရွေးချယ်တင်မြှောက်ခံခဲ့ရတယ်လို့မှတ်တမ်းတွေအရသိရပါတယ်။ COVID-19 ကပ်ရောဂါကိုရင်ဆိုင်ပြီးတော့မိမိတို့စံထားကိုရဲရင်စွန့်စားဖော်ထုတ်ခဲ့ကြတာကြောင့်နိုင်ငံတကာတာဝန်တွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အရက်ပတ်အဖွဲ့အစည်းတွေကလည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်အတိအမှတ်ပြုခဲ့ကြတယ်လို့ရွေးကောက်ပွဲနဲ့ပတ်သက်လို့တရားဝင်ဖွဲ့စည်းထားပြီးတော့အပြီးသတ်ဆုံးဖြတ်ပိုင်ခွင့်အာဏာရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်း2020အထွေထွေရွေးကောက်ပွဲရလဒ်ကိုတရားဝင်ထုတ်ပြန်ကြေညာခဲ့ပြီးဖြစ်တဲ့အတွက်ပြည်သူစံသားနဲ့ကျင်းပတဲ့2020အထွေထွေရွေးကောက်ပွဲရလဒ်ဟာနောက်တစ်ကြိမ်ကျင်းပမယ်လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲရလဒ်ပေါ်ထွက်လာခြင်းအထိတရားဝင်တည်ရှိနေမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟုအလုပ်ကော်မတီကအသိပေးထားပါတယ်ဒါကြောင့်အချမ်းဘက်စစ်တပ်ကအာဏာသိမ်းပြီးပေါ်ပေါက်လာတဲ့ပြဿနာတွေကြောင့်နိုင်ငံတကာနဲ့ပြည်သူလူထုကိုလှည့်စားဖို့နိုင်ငံရေးတရားဝင်မှုရရှိဖို့ရည်ရွယ်ကျင်းပမယ်အာဏာလုစစ်တပ်ရဲ့အထူးရောင်ရွေးကောက်ပွဲဟာတရားဝင်မှုနဲ့တရားဝင်မှုနဲ့တရားမျှတမှုရှိမှမဟုတ်တာကြောင့်ဒီအထူးရောင်ရွေးကောက်ပွဲအကောင့်ထဲမပေါ်စီဖို့မိဘအင်အားစုတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ NLD ပါတီကကြေညာလာတာဖြစ်ပါတယ်မြန်မာနိုင်ငံရေးပြဿနာအရေးရက်ကိုပြေလည်စေဖို့အာဆီယံအပါအဝင်အိန္ဒိယနိုင်ငံတွေနဲ့မိတ်ဖက်နိုင်ငံတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုအတိအမှတ်ပြု ကျေးဇူးတင်ပေမယ့်နိုင်ငံတကာနဲ့မြန်မာနိုင်ငံရဲ့ပြဿနာကိုလက်တလောပြေလည်စေဖို့တင်မဟုတ်ဘဲပြဿနာအရင်းမြစ်ကိုသိပြီးတော့ပြည်သူလူထုစံနှုန်းအပေါ်အခြေခံစဉ်းစားဆောင်ရွက်မှရေရှည်ကင်မာတဲ့တည်ငြိမ်အေးချမ်းမှုကိုရမယ်လို့ထောက်ပြထားပါတယ်။ဆီယာနာတိမ့်မှုကြောင့်ပေါ်ပေါက်လာတဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်မပါဝင်တဲ့တွေးဆောင်ဆွေးနွေးမှုတွေဟာပြည်လည်မှုမရနိုင်တာကြောင့်မတရားဖန်ဆီးခံထားရတဲ့ဒေါက်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးချွင်းချက်မရှိအမြန်ဆုံးလွတ်မြောက်နိုင်ရေးမိတ်ဆွေနိုင်ငံများပြည်တွင်းပြည်ပမိဘအင်အားစုများအနေနဲ့ဆက်လက်ကြိုးပမ်းအားထုတ်ပေးကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုက်တွန်းထားပြီးတော့အားလုံးနဲ့ထိရောက်သွေးစည်းစွာပူးပေါင်းဆောင်ရွက်သွားမယ်လို့အသိပေးထားပါတယ်မြူသားဒီမိုကရေစီအဖွဲ့ချုပ်ဟာပြည်သူလူထုကနေပေါက်ဖွားလာတဲ့ပြည်သူပါတီဖြစ်တဲ့အတွက်ကြောင့်အာဏာရှင်တွေဘက်ကမလိုမုန်တိစိတ်ထားနဲ့ဘယ်လိုပဲတိုက်ခိုက်ချေမှုန်းဖျက်ဆီးနေပါစေပြည်သူရှိနေတဲ့၍ပါတီရှိနေမှာဖြစ်တယ်လို့ကြေညာထားပါတယ်ခင်ဗျာဆက်လက်ပြီးတော့ Federal Democracy ပြည်ထောင်စုကြီးဖြစ်ပေါ်စေရေးနှွေဦးတော်လှန်ရေးအောင်မြင်ပြီးမြောက်တဲ့အထိလှုပ်ဆောင်သွားမယ်လို့ CRMH ပြောတဲ့သတင်းကိုတင်ပြပေးပါမယ်Federal Democracy ပြည်ထောင်စုကြီးဖြစ်ပေါ်လာစေရေးအတွက်ຫນွေဥတော်လှန်ရေးအောင်မြင်ပြီးမြောက်တဲ့အထိအစွမ်းကုန်ဆောင်ရွက်သွားမယ်လို့မန္တလေးတိုင်းလွှတ်တော်ကိုယ်စားပြုကော်မတီ CRMH ကပြောကြားထားပါတယ်။ဒီကနေ့စက်တင်ဘာလ29ရက်နေ့မှာကြာရောက်တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ်ပါတီတည်ထောင်ခြင်း38နှစ်မြောက်အခမ်းအနားကိုပြီးပို့တဲ့တောင်းလွာကနေအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မြူသားဒီမိုကရေစီအဖွဲ့ချုပ်ဟာရှစ်လေးလုံးဒီမိုကရေစီပြည်သူ့အရေးတော်ပုံကြီးကနေမွေးဖွားလာတဲ့ပြည်သူပါတီဖြစ်ပြီးတော့ဒီမိုကရေစီနဲ့လူအခွင့်အရေးဖက်ဒရယ်အရေးတို့ကိုဒီဇိုင်းမမတ်ယက်တီဆောင်ရွက်ခဲ့ကြတယ်လို့ဆိုပါတယ်။မြူသားဒီမိုကရေစီအဖွဲ့ချုပ်ဟာ1990ပြည့်နှစ်ပါတီစုံအထွေထွေရွေးကောက်ပွဲမှာမြန်မာတိုင်းနိုင်ငံလုံးကမဲဆန္ဒနယ်နေမှာမြန်မာတိုင်းနိုင်ငံလုံးကမဲဆန္ဒနယ်ရီမှာအများဆုံးအနိုင်ရခဲ့ပြီးတော့ပြည်သူလူထုရဲ့တခဲနဲ့ထောက်ခံမှုကိုရရှိခဲ့ပြီးမြေအနာသိန်းနဝတစစ်ကောင်စီကအဖွဲ့ချုပ်ခေါင်းဆောင်တွေလွတ်တော်ကိုယ်စားလှယ်တွေအဖွဲ့ချုပ်အဖွဲ့ဝင်တွေကိုမတရားဖန်ဆီးထောင်ချကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့ကြိုးစားခဲ့ပေမဲ့အဖွဲ့ချုပ်ခေါင်းဆောင်အချို့ရဲ့အမျှော်မြင်ကြီးမှုကြောင့်ကြမ်းကြမ်းခံဆက်လက်ရပ်တည်နိုင်ခဲ့တယ်လို့အသိပေးထားပါတယ်။အာနာသိန်းနဝတနာအဖစေအစိုးရကစပြီးတော့ခေတ်ဆက်ဆက်ဆီယာနာရှင်တွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအမျိုးမျိုးနှိပ်ကွပ်ခဲ့ပြီးမဲ့လူထုခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့အဖွဲ့ချုပ်ခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေဟာမယိမ်းယိုင်တဲ့စိတ်ဓာတ်နဲ့ဒီမိုကရေစီခရီးချမ်းကြီးကိုရှောင်လန်းခဲ့ကြပြီးတော့ပြည်သူလူထုလိုလားတဲ့ Federal အရေးဒီမိုကရေစီနဲ့လူအခွင့်အရေးတို့အတွက်တိုက်ပွဲဝင်ခဲ့တာလက်ရှိအချိန်ထိလို့ဆိုပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2020ပြည့်နှစ်ပါတီစုံအထွေထွေရွေးကောက်ပွဲမှာလည်းပြည်သူလူထုထောက်ခံမှုနဲ့မြန်မာတိုင်းနိုင်ငံလုံးမှာ83ရာခိုင်နှုန်းကျော်နဲ့တောင်ပြိုကမ်းပြိုထပ်မံအနိုင်ရခဲ့ပြီးမြေအာနာယူစစ်ကောင်းဆောင်တွေဟာမဲမတာမှုရှိတယ်လို့အာနာယူစစ်ကောင်းဆောင်တွေဟာမဲမတာမှုရှိတယ်လို့အကြောင်းပြပြီးတော့နိုင်ငံတော်ပုံကံမှုပြုလုပ်ကနိုင်ငံတော်တိုင်းပြည်ငံဒေါက်အောင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့ပြည်သူအစိုးရကောင်းဆောင်တွေကိုဖမ်းဆီးပြီးတော့အာနာသိမ်းယူခဲ့တာကြောင့်နှုနေတဲ့ဒီမိုကရေစီပြည်ထောင်စုကိုဖျက်ဆီးခဲ့ကြတယ်လို့တောင်းလွှာမှာဖော်ပြထားပါတယ်ဒီအာဏာသိမ်းမှုဆန့်ကျင်ကြောင်းငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့တဲ့ပြည်သူလူထုကိုတက်ဖြတ်တာနိုင်ငံရေးယုံကြည်ချက်ရှိသူတွေကိုဖမ်းဆီးတက်ဖြတ်တာအဖွဲ့ချုပ်ယုံတွေကိုဖျက်ဆီးတာစတဲ့လူမဆန်တဲ့လုပ်ရက်တွေလှုပ်ဆောင်ပြီးတော့ဆေးရဆိုးမှုတွေကျူးလွန်နေတယ်လို့လည်းထောက်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံရေးမူဝါဒဖက်ဒရယ်အရေးဒီမိုကရေစီနဲ့လူအခွင့်အရေးစတာတွေကိုစင်စမ်းမပြတ်စ조사ဆောင်ရွက်ခဲ့တာကြောင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရရှိထားတဲ့အတွက်ရွေးကောက်ပွဲတွေမှာအပြတ်အသတ်အနိုင်ရတဲ့နိုင်ငံရေးပါတီကြီးအဖြစ်လေးစားတံပိုးထားဂုဏ်ယူရတယ်လို့လည်းဆိုထားပါတယ်။ပြည်သူလူထုရဲ့ရွေးချယ်တင်မြှောက်ခြင်းခံရတဲ့မန္တလေးတိုင်းလွှတ်တော်အနေနဲ့ပြည်သူလူထုနဲ့အတူနှွေဦးတော်လှန်ရေးမှာပူးပေါင်းပါဝင်ပြီးနိုင်ငံရေးအကျဉ်းသားတွေကိုထောက်ပံ့ကူညီတာ CDM တွေကိုကူညီထောက်ပံ့တာတွေအကောင့်ထဲပေါ်နေတယ်လို့မန္တလေးဒေသကပြည်သူလူထုလူလားချက်တွေကိုနိုင်ငံရေးတော်လှန်ရေးအင်အားစုတွေနဲ့ပူးပေါင်းပြီးမန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံတွေကိုလည်းလွှတ်တော်လှုပ်ထုံးလုပ်နည်းနဲ့အညီအတည်ပြုပြတ်ထန်းနိုင်ခဲ့တယ်လို့အသိပေးထားပါတယ်။ဒါကြောင့်မန္တလေးတိုင်းလွှတ်တော်ကိုယ်စားပြုကော်မတီ CRMH အနေနဲ့ပြည်သူလူထုလူလားတောင်းဆိုချက်တွေဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးစတဲ့လုပ်ငန်းတွေခိုင်မာအားကောင်းရေးဆောင်ရွက်သွားမှာဖြစ်တယ်လို့ Federal Democracy ပြည်ထောင်စုကြီးဖြစ်ပေါ်စေရေးအတွက်လည်းကိုယ်စွမ်းဉဏ်စွမ်းရှိသမျှနဲ့လူဦးတော်လှန်ရေးကြီးအောင်မြင်ပြီးမြောက်တဲ့အထိစောင့်ရွက်သွားမယ်လို့ကတိပြုထားပါရယ်ခင်ဗျာဆက်လက်ပြီးတော့ Thailand FCCT မှာကျင်းပတဲ့ Creative Resistance in Myanmar Film Screening မှာပြည်ထောင်စုဝန်ကြီးနော်ဆူဆန်နာလှလှဆူပါဝင်ဆွေးနွေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ် Thailand FCCT မှာကျင်းပတဲ့ Creative Resistance in Myanmar Film Screening မှာ အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်ဆူဇန်နာလှလှဆူပါဝင်ဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ Foreign Correspondents Club of Thailand FCCT မှာကျင်းပတဲ့ The Bee Creative Resistant in Myanmar Film Screening မှာအွန်လိုင်းနဲ့ပါဝင်ပြီးတော့တော်လန်ရေးအတွက်အားပြေခဲ့ပါတယ်လို့ပြည်ထောင်စုဝန်ကြီးကအတည်ပြုဆိုထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ရင်မပင်မြို့နယ်အတွင်းမှာရှိတဲ့အခြေခံပညာကျောင်းများမှာလေကျောင်းအန်ဒီရဲကာကွယ်ရေးဆိုင်ရာအသိပညာပေးဟောပြောပွဲများနဲ့လက်တွေ့လေ့ကျင့်ရေးအစီအစဉ်များကိုပြုလုပ်ပေးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းရင်မပင်မြို့နယ်အတွင်းမှာရှိတဲ့အခြေခံပညာကျောင်းများမှာလေကျောင်းအန်ဒီရဲကာကွယ်ရေးဆိုင်ရာအသိပညာဟောပြောပွဲများနဲ့လက်တွေ့လေ့ကျင့်ရေးအစီအစဉ်များကိုပြုလုပ်ပေးခဲ့ကြပါတယ်။ဗမာလွတ်မြောက်ရေးဒီမိုကရက်တစ်တပ်ဦး BLDF စစ်တီသား1အနေဖြင့်စက်တင်ဘာလ26ရက်နေ့မှာရင်းမပင်မြို့နယ်အတွင်းမှာရှိတဲ့အခြေခံပညာကျောင်းများမှာလေကျောင်းအန်ဒီရဲကာကွယ်ရေးဆိုင်ရာအသိပညာပေးဟောပြောပွဲများနဲ့လက်တွေ့လေ့ကျင့်ရေးအစီအစဉ်များကိုပြုလုပ်ပေးခဲ့တယ်လို့ဆိုပါတယ်။ပြည်သူများအနေနဲ့လည်းစစ်ကော်မရှင်ရဲ့လေကျောင်းတိုက်ခိုက်မှုများကိုဂရုပြုပြီးတော့လုံခြုံရေးစီမံမှုများပြုလုပ်ထားကြရန်တိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ Downs Japan Tour 2025ဖျော်ဖြေရန်တရုတ်ဆောင်ကျောင်းဂျပန်နိုင်ငံထူဂျူမျိုးကိုရောက်ရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။Downs Japan Tour 2025ဖျော်ဖြေရန်တရုတ်ဆောင်ကျောင်းဂျပန်နိုင်ငံထူဂျူမျိုးတို့ရောက်ရှိပြီဖြစ်ကြောင်းသိရပါတယ်။ဩစတြေးလျကအမျိုးတွေနဲ့ Brisbane မှာနှုတ်ဆက်ခဲ့ပြီးတော့ဂျပန်ကအမျိုးတွေနဲ့တွေ့ရဖို့ကျွန်တော်တို့ထူဂျူမျိုးစီကျမ်းမာဘေးကင်းစွာရောက်နေကြပါပြီဗျ။ထူဂျူမှာလာရောက်ကြိုဆိုကြတဲ့စီစဉ်သူတွေထူဂျူမိသားစုအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။အစစရရဂရုတစိုက်တွေးပြီးခဲ့တဲ့အတွက်လည်းအားပြရပါတယ်လို့တရုတ်ဆောင်တောင်းရဲ့ social media မှာဖော်ပြထားပါတယ်။စက်တင်ဘာလ28ရက်နေ့စန်းကြီးမှာ Downs Japan Tour 2025ကိုစတင်ဖျော်ဖြေမှာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ကိုခန့်တို့ကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မနေ့ပြန်စက်တင်ဘာလ28ရက်နေ့တွင်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံတွေဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ယူရန်တချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကျရောက်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကျစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနားရီကိုမိုင်40ကနေ45မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့မုန်တိုင်းရဲ့အရှိန်ကြောင့်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမှုထစ်ချုံရွာနိုင်ပါတယ်။ချင်းပြည်နယ်ရခိုင်ပြည်နယ်စကိုင်းတိုင်းအောက်ပိုင်းနဲ့မွန်ပြည်နယ်တို့မှာလေပြင်းတိုက်ခတ်ပြီးနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုကချင်ဘာသာဖြင့်ဗရန်ရှယ်ရီမှတင်ဆက်ပေးထားပါတယ်ခင်ဗျာ
ဆောရာဂျေရိုန်ပါမျိုးရှာနေရောင်းဝေးပြောစင်စားငါမြင်ကားလုံးရေဒီယိုအန်ယူဂျီကပတ်မီလမန်ပြင်လဲဝါဆိုင်ဘောင်းစတမ်ရှိကနေဖက်ငါပြတောင်ရှိကော်နာထွန်ရှလက်ရမတော်စင်နာရင်ရရှောင်းနန်ကုနာမော့မတန်တာရှောင်းလမိုက် PDF နေဖဲဒူဘကွမော့စကရောက်ကဆနေရှိကဖဲတောင်တညာနာရီရောမလန်ပုံးဖုံဖုံနီမော့စင်နဲ့မတန်တာအောင်မတောင်တွေဖဲဒူဘကွမော့ယာနာဆွန်စကရောက်ကဆွန်တိုင်းရီမော့ဖဲပုံးဖုံတပ်နေစင်လန်ဝတိုင်ဖန်ရေရှောင်းရဲ့ဆန်ဘုတ်ရှောင်းတာ PDF တောင်ကွန်ရှရနာအောင်မတောင်ခမလိုက်ဗီဒီယိုတန်ဖဲ People Spring ရှိကတမရာတိုင်းဖဲမခရမတုတ်တဲ့အစမ်ရချက်ဝဆိုင် PDFမုံရွှာအာမတူအောင်မတောင်နေကောက်လူလောက်ကငါနာဒူဘကွန်မစကရောက်ကွန်မန့်ချုပ်တန်တိုင်းရယ်ကွန်ရှက်မြန်ပြန်တက်တဲ့ဆမ်ခန်းလေးတပ်ချုံတန်တိုင်းမော့ဖဲကဆက်စင်လာလူနာမတူမကြံမစင်ပဲပုံဖုံတပ်နေစက်တင်ဘာစတာရှိမငါရရှင်နေကောနာဖန်ကဆက်ဝိုင်ရယံခရုယငုနာအန်ချဲချမရေဖဲစင်လာလူရယ်ရယ်အန်တိုင်းမော့မကြံဖဲအန်ယူချီအစိုးရမကုံကခရိမန်တပ်မဆလငါတပ်ပါဖရန်ဖရန်ငယ်ချေလူစင်းနိုင်ရယ်လားကျန်ရရှိကတပ်လက်ခံဒူဘာနောဘူစက်တမတ်စတာရှိချခုရရှိနေတာအစွန်တန်တိုင်းရေရမ်လန်တပ်နေမော့ဖဲစင်လာလူဆယ်ရမ်ကျော်စကိုင်းကင်ဝဘူကောက်ပါချရမ်လန်တပ်နေစင်လာလူအိမ်မရေစနစ်ရဲဆိုင်လမ်ကျေလူကအိုင်မတုံနာရှင်လမ်တဲ့မကော့မကလမ်ကော်မတီမတုံမခိုင်လမ်ရှိကတဲ့လက်သက်ဖာကြီးခရီမန်တပ်နေခရမ်စပုံပန်နေရှိကပဲတာမတုံညာနာရေဘုံဖော်ရပ်တော့ကော်မလန်ကော်မတီရှင်လမ်တဲ့မကော့မကလမ်ကော်မတီအညွန်ကြီးအစိုးရမတွတ်မခိုင်လာရှိကတဲ့လက်သက်ဖာကြီးခရီမန်တပ်နေခရမ်စပုံပန်နေပုံပဲကျန်ကောင်ကုန်ငါနေ စက်တင်ဘာ16ရက်ပေါ်ကင်းချ်ကိုတန်တာဗီဒီယိုကွန်ဖရင့်ကောနာကလောလဲဝါမှာဆဲပြီးဒက်စ်ဖုန်ဒါမုံဖုန်ရပ်တော့ကွန်လိုင်းကွန်တီအမုံမတုတော်ဖြူဖြူချင်းဖုန်ပေါ်ကန်ဆွန်းနာမတုံခဲလမ်းရှိကတဲ့လက်တပ်ဖာကြီးခရိမန်တာမုံဖုန်ခရိမဦးတင်နေအောင်စကရမ်ကန်ဆွန်းတော် CRPH ရှင်လမ်းတဲ့ကွန်ကန်လမ်းကွန်တီနေပေါ်ဦးနေမျိုးကောနာခရမ်ဆွတ်ပဲဖုန်ကယောစတာလမ်းပဲဆန်းလန်းဆွန်းတာနေရင်မတော်နာရှင်လမ်းတဲ့ကွန်ကန်လမ်းကွန်တီဖုံလုံးဤကောနာရှင်လမ်းတဲ့ကွန်ကန်လမ်းပုံလေးလမန်းနေချရာချက်ငါအိုင်လက်တပ်ဖာကြီးနေတဲ့စိန်နာချင်းမျိုးကဆန်းဆန်းပုံပန်းလမ်းနေကလောမအိုင်တဲ့ဖန်စာဒူမအနီကူနာရောမလန်ကောင်နာအောင်ကြောင့်နာမတူဂျွန်ပုံးကလောကြီးငယ်ပုံလေးလမန်းနေချဲမတူမခိုင်ကလောလူနာလမ်းနေပဲစတာတကင်လန်ပုံပန်းနာစဖုံပဲရှင်နီကန်ခင်ရှိခေါ်တန်တာစခရင်တာမအိုင်ရင်တဲ့စပွန်တဲ့မုံဖုံရပ်တော့ကွန်လိုင်းကွန်တီဖုံလုံးနီရှင်လမ်းချက်မကွန်ကလမ်းကွန်တီနီပေါ်အမုံမတူတဲ့ဖုံလုံးနီမတူမခိုင်လမ်းရှိကားတဲ့လက်တပ်ဖာကြီးခရိမောင်တော့မုံဖုံခရိမောင်တဲ့လက်ငိုင်းလေးစာတူရှောင်းလုံးပုံပန်းမအိုင်လမ်းကျင်းကအိုင်မတူနာပန်တာကျန်းချူဖဲနေတော့ခရိမောင်ခွန်စောဖူကျန်းဦးနီဖောင်တဲ့အပြားရှိကားဖဲတောင်မတူညာနာရီအန်ယူဂျီအစိုးရအမ်ဖရန်ဆိုရိုက်တဲ့ရှင်ရမ်ကောက်ကူပင်ခေါင်းစင်ကွန်ကလမ်းခရိမောင်တော့နေတော့ခရိမောင်ခွန်စောဖူဝဲအောင်နာမကောမကတန်တိုင်းပန်တိုင်းကျန်တခုပဲရှင်တရမတုံဘူကရှရာတိနီထုံရှရာဘူကတိအစုံတူလူခရာရိုင်ကိုလကြောင့်ကလောလူနာမတုံငါနာနမ်ကွန်တိရှင်ရမကောကပြင်းခေါင်းစင်ကောမကလမ်ခရိမန်တပ်ကျန်ဦးဖောင်တိစက်တမတ်တာရှိချူရရှင်ဤအပြားလဲဝဆလမ်ကျေလူအိုင်နမ်ကွန်တိရှင်ရမကောကပြင်းခေါင်းစင်ကောမကလမ်ခရိမန်တပ်ကျန်ဦးနီခုနာတိုင်းပန်တိုင်းကျန်တခုပဲအစုံကပလာတနာမတော်မောဆယ်သူဆက်နေရမကျော်အစုံခန်းစင်းဒါလူနာမတူလချငိုင်းလမ်းကျဲလူကအိုင်းဖောင်းစတုံခုနာဖာကြီးချုံကင်ရာနေဖဲမကော်မကနာမတူရာချက်ငိုင်းငါနာအော်ချာနေစတီချော့စွန်သားရှိကဖဲတမ်တညာနာရီမြမုံတန်တင်ချပြင်းငါအိုင်းမချနာမကျော်ဖာကြီးချုံကင်ရာနေဖဲမကော်မကနာမတူရာချက်ငိုင်းငါနာမုန်ကဝန်ပေါ်ရပ်တော့ရှင်ကင်နောင်နာဂရုံဟင်တုံချခရုပ်ရုံအော်ချာနီစတီချော့တန်တိုင်းရီမုန်တော့တဲ့ကင်ဝမ်လို့မလုံချာလိုက်ကရှင်ချုံနေပေချက်ချင်ရှရွန်ရှင်ကုန်နိုင်မပြင်းအောင်ကြောတုံမာနေတဲ့ရှင်ရှရာရှာနုံနီစီခရုမိုင်လမ်လိုက်ကရှင်တန်ပရိုင်မတ်တယ်လမ်တဲ့မာဂချီနီပြန်ခရုနာမစာခရလို့ဝိုင်မကြောဖာကြီးချုံကင်ရာနီပေကဆက်ချက်နေကောနာမကော့မကနာမတူရာချက်ငိုင်လမ်စွန်စတီချော့တိုင်းရီတဲချန်ကမြန်မုံရှရာလောမလုံချပြင်ငါအိုင်မချနာမကြောရှင်နိရှကိုမုံရှာနီစီခရုငါနာမုံရှာနီပေမကော့မကရာနာလမ်နီကောကရောက်ကရောက်ဆောင်းဝါငါနာမရေမရှာနီကောရေရစ်ခရုငိုင်လာမရမန်ခေါင်မျိုးခုပေခရုရှာရာငိုင်လာမုံစွန်စတီချော့တိုင်းရီမြမုံတန်တင်နာမရှာချပါနာအဝန်မစွန်တတမခရုရမ်ကောဖြန်ကွေရန်ရာငိုင်ငါနာအော်ချာနီမရမ်စွန်တာငိုင်ရီရှင်ကိမနောင်နာဂရုမင်းတုံဖုန်နေမောမရှာချပန်ဝန်မစွန်တတမမငါဖဲဂရုမလူရဲ့ရဲချင်းဂရောင်းနာလောချတ်ဝါအိုင်မရှာချပန်ချေရမ်ပုံကွန်ပရန်လောအိုင်မပြေနာမကျော်မရှာဝန်ခုဖဲလတော့ကလူအလူဂရုငိုင်းငါနာမောအော်ချာနေအတောက်စွန်တန်းငိုင်းဂရုမင်းတုံကလောနာမတူမြမုံစနတင်တတော်ထေစံပရတင်တတော်နေတာငါယံဖတ်ရှင်တန်းငိုင်းလမ်းနေငိုင်းမကျော်ဂရုမင်းတုံအလူချိုအိုင်ဆွန်ဂရုမင်းတုံမရှာနေရရှင်လမုံငိုင်းလမ်းနေငိုင်းလမ်းစွန်တန်းငိုင်းရေမြမုံတန်ကိုကျန်ခေါင်ခွန်ငါနေဂရုမင်းတမမတူရမ်ပုံကွန်ပရဆမ်စတောင်ရှီလခုံရှာနော်လူလိုက်မုံတန်လေးလမ်းကျေနုကအိုင်ပတ်မီလမန်ပြင်လဲဝါဆိုင်ဖန်စတမ်ရှိကနေဖဲအကြောင်းပွဲရလမန်ကောတေကောင်းဆိုင်ကိုရေဗီဒီယိုအန်ယူဂျီရရှိကနေဖဲကပလာမတတိုင်ဆိုရိုက်ဂျီရိုဝန်ပေါအန်ယူရှာနေရောဖဲဂရက်တီတူကပါဆိုင်လုံ
းဗီဒီယိုအန်ယူဂျီရဲ့သောတာရှင်မိဘပြည်သူများရှင်ကျမတို့ Radio NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်သားတော်မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်။လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radionug.org Internet တို့ကနေပုံမှန်တိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအသိပေးတင်ပြအပ်ပါတယ်ရှင်။
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြောင်းလဲဆိုပေးကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာဆင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါရှင်အရေးတော်ပုံအောင်ရပါ